ရှစ်ထောင်ရှာတခွင်မှာမြေရှားဓာတ်သတ္ထုနဲ့တခြားရှားပါးတွင်းထွက်သတ္ထုတွေအကြီးအကျယ်ထုတ်ယူမှုကြောင့်ဒေတာတွင်မြေယာနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေအတွက်အသက်အန္တရာယ်ကြုံရတာချိန်ချောက်ခံရတွေဖြစ်နေကြောင်း Global Witness အဖွဲ့ရဲ့စီရင်ခံစာတစ်ဆောင်ကထောက်ပြလိုက်ပါတယ်။စက်တင်ဘာ13ရက်နေ့ကထုတ်ပြန်တဲ့ Global Witness ရဲ့စီရင်ခံစာအရ2022ခုနှစ်အတွင်းကမ္ဘာတစ်လောအနည်းဆုံးမြေယာနဲ့သဘောပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူအနည်းဆုံး189ဦးသေဆုံးခဲ့ကြောင်းနဲ့ဒါဟာတရချားမှာတယောက်နှုတ်အသက်ခံနေရတယ်လို့ဆိုပါတယ်။အခုသေဆုံးမှုမှတ်တမ်းသစ်တွေကြောင့်2012နဲ့2022ကြားမှာမြေကမ္ဘာကာကွယ်ရေးလှုပ်ဆောင်သူတွေကသေဆုံးရသူက1910ဦးထိရှိလာခဲ့ပြီလို့ Global Witness ကပြောပါတယ်။ရှားပါတွင်းထွက်တွေကိုကမ္ဘာဈေးကွက်မှာလိုအပ်ချက်ကဒေသထဲမှာတည်ရောက်မှုရှိနေပြီးဒေသအနှံ့ကိုလိုနီခေတ်ကတည်ရန်စတာထုတ်ယူကြတယ်လို့ကြေကြေပြန့်ပြန့်နဲ့တူးဖို့ထုတ်ယူတာတွေဖြစ်စေလို့ Global Witness ကဆိုထားပေမဲ့ဘယ်ကဏ္ဍတွေကဘလို့တိုက်ခိုက်မှုတွေဖြစ်စေကြောင်းကိန်းကနန်းအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့ဥပမာပေးရမှာတော့မြန်မာနိုင်ငံမှာဆိုရင်မြေရှားထုတ်လို့ရောင်းချရေးခွင့်ဆက်တစ်ခုလုံးကကောင်းကောင်းမွန်မွန်တရားနည်းလမ်းတစ်ချက်လှုပ်ဆောင်နေတာမဟုတ်ပဲတဘောပတ်ဝန်းကျင်ချိုးဖောက်မှုနဲ့အလုပ်သမားတွေပေါ်အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်သေစေလောက်တဲ့တိုက်ခိုက်မှုတွေအပြင်တဘောပတ်ဝန်းကျင်ကာဝယ်သူတွေအတန်တိတ်စေဖို့ viewer တစ်ခုအဖြစ်ရာဇဝတ်မှုစွဲချက်တွေနဲ့ဥပဒေကိုလက်နက်တဖွဲ့အသုံးချပြီးဖိနှိပ်နေတယ်လို့လည်းဆိုပါတယ်။ဒါကြောင့်ကမ္ဘာမြေကာဝယ်စောင့်ရှောက်သူတွေနဲ့ရာသီဥတုပြောင်းလဲရေးကိုတိုက်ဖျက်နေတဲ့သူတို့ရဲ့အခန်းကဏ္ဍကိုအသိမှတ်ပြုမြင့်တင်ပေးရေးအရှိန်အဟုန်မြင့်ဆောင်ရွက်ဖို့လည်းကမ္ဘာတဝန်းကအစိုးရတွေကိုတိုက်တွန်းထားပါတယ်များ။